တော်ရရှင်များခင်ဗျာဥရောပကွန်ရှင်ဒုတိယဥက္ကဋ္ဌဖေရီရီကာမိုဂီရီနီကာဥရောပသမ္မတအနေနဲ့မြန်မာပြည်ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအခိုင်အမာဆက်လက်ကူညီမယ်လို့မနေ့ကပြောကြားလိုက်ပါတယ်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့မနေ့ကပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသူမကအခုလိုပြောဆိုခဲ့တာပါမြန်မာပြည်ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးအတွက်အခြေယူလှုပ်ဆောင်ရမှာဖြစ်တယ်လို့ယုံယုံကြည်ကြည်ဇွဲတန်တန်နဲ့လှုပ်ဆောင်မဲ့နိုင်ငံရေးကောင်းဆောင်မှုလဲလိုအပ်တယ်လို့ပြောကြရင
် Aung San Suu Kyi has shown in a remarkable manner over I would say decades and years and in these last months in very difficult conditions
Aung San Suu Kyi အနေနဲ့သူမမှာအဲ့ဒီလိုစွမ်းအားတွေရှိတယ်ဆိုတာဆယ်စုနှစ်ပေါင်းများစွာအထင်ကရပြသခဲ့ပြီးပါပြီဒါကြောင့်ကျမတို့ဥရောပသမ္မတအနေနဲ့နိုင်ငံရေးအရာရောငွေကြေးအရာပါအတတ်နိုင်ဆုံးဆက်လက်ပံ့ပိုးမှာဖြစ်ပါတယ်လို့ဥရောပသမ္မတခေါင်းဆောင်ကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနိုင်ငံတကာအချက်အလက်ရှာဖွေရေးကော်မရှင်ဆေလွတ်မဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့တော့ဥရောပသမဂ္ဂနဲ့ဒေါ်အောင်ဆန်းစုကြည်အကြားသဘောထားကွဲလွဲခဲ့တယ်လို့သိရပါတယ်ခင်ဗျာ။အဲ့ဒီကော်မရှင်လွှတ်မဲ့ဆုံးဖြတ်ချက်ကိုမိမိတို့သဘောတူညီခြင်းမရှိပါဘူးလို့ဒေါ်အောင်ဆန်းစုကြည်ကပြောပါတယ်။
Because we do not think that the resolution is in keeping with what is actually happening on the ground. As I said earlier, we accept Dr. Anand's recommendations totally because his commission went into the Rakhine state to study the situation there.
ဘာဖြစ်လို့လဲဆိုတော့အဲ့ဒီဆုံးဖြတ်ချက်ဟာရခိုင်ပြည်နယ်မှာအမှန်မကတိဖြစ်ပျက်နေတဲ့အကြောင်းအရာတွေနဲ့လိုက်လောညီထွေမဖြစ်လို့ပါပဲ။ဒေါက်တာကိုဖီအနန်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ရဲ့ထောက်ခံတင်ပြချက်တွေကိုတော့ကျမတို့အပြည့်အဝလက်ခံပါတယ်။ဘာကြောင့်လဲဆိုတော့သူဥဆောင်တဲ့ကော်မရှင်ကပြဿနာဖြစ်ခဲ့တဲ့နေရာဒေသကိုတွားရောက်စုံစမ်းပြီးပကတိတွေ့ရှိချက်တွေပေါ်အခြေခံကအကြံပေးတင်ပြခဲ့တဲ့အချက်တွေဖြစ်လို့ပါပဲလို့ဒေါ်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ခင်ဗျာတစ်ဆက်တည်းမှာပဲဒေါ်အောင်ဆန်းစုကြည်ကထောက်ခံတင်ပြချက်တွေဟာဒေသရဲ့ပကတိလိုအပ်ချက်တွေနဲ့ကိုင်းညီမဲ့ဆိုရင်မိမိတို့လိုလိုလားလားလက်ခံမှာဖြစ်တယ်ဒါပေမဲ့
Those recommendations which will divideFurther, the two communities in Rakhine, we will not accept because it will not help us to resolve the problems that...
Eddie, the Taukan Timbya Jetwe Ha, Yakhai Bineka Dita Gan Ataiwai Naku Ujia, Pomo Kweja Ya Jaya Ume Soin No, Jamaru Lekama Mahobau. Bajang Leso Ro, Eddie, So Bujia Ha, Sen Samadbya Po Tue Nide Piatana Dwego, Pye Shin Pinaik Ma, Mahoglu Ba Velu, Piosu Gebare. Uyoba Gomshin Du Okra, Mrs. Mogherini Ga,အခုလိုမြန်မာပြည်ကိုလူ့အခွင့်အရေးကောင်စီကနိုင်ငံတကာအချက်အလက်ရှာဖွေရေးကော်မရှင်လွှတ်မဲ့ကိစ္စနဲ့ပတ်သက်ပြီးမိမိတို့နဲ့ဒေါ်အောင်ဆန်းစုကြည်အကြားသဘောထားကွဲလွဲမှုရှိပေမဲ့
We fully agree on the need to work together on the way forward. The fact-finding mission, to our understanding, is focused on establishing the truth on the past.
မြန်မာပြည်အတွက်အတူတကွာရှေ့ဆက်လက်တွဲဆောင်ရွက်ကြဖို့လိုအပ်တယ်ဆိုတာကျမတို့အကြားအပြည့်အဝသဘောတူခဲ့ကြပါတယ်။အချက်အလက်ရှာဖွေရေးကော်မရှင်ဆီလွတ်မဲ့ကိစ္စကအတိတ်ကအဖြစ်အပျက်တွေပေါ်အခြေခံနဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။ကျမတို့ကအခုကိုဖီအနန်ရဲ့ထောက်ခံတင်ပြချက်တွေကိုလိုက်နာအကောင့်ထဲပေါ်မှုအပါအဝင်အနာဂတ်အတွက်အာရုံစိုက်လှုပ်ဆောင်ကြဖို့သဘောတူခဲ့ကြပါတယ်လို့ပြောကြားခဲ့ပါတယ်ခင်ဗျ။